နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာEU-EOM ဥရောပသမဂရွေးကောက်ပွဲဆောင်ကြည့်အဖွဲ့အနေနဲ့စစ်တပ်တွေကမဲယုံတွေကိုတွားရောက်လေ့လာနိုင်မှာဖြစ်တယ်လို့အဖွဲ့ခေါင်းဆောင်ကပြောပါတယ်။ဒါအပြင်တိုင်းနာဒေသတွေနဲ့ဝေးလံခေါင်ဖြားတဲ့ဒေသတွေစီကလည်းအာယုံဆိုင်လေ့လာသွားမယ်လို့လည်းဆိုပါတယ်။အပြည့်စုံကတော့မနေ့ကရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်
EU EOM ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်အဖွဲ့အနေနဲ့စစ်တပ်တွေကမဲယုံနေမှာတွားရောက်လေ့လာနိုင်မှာဖြစ်တယ်လို့ဒီအဖွဲ့ရဲ့လေ့လာရေးမှုအဖွဲ့ချုပ် Alexandra Gov Lambsdorff ကဆိုပါတယ
် In the meeting with the commander in chief he agreed that our European
ကျွန်တော်တို့အဖွဲ့အနေနဲ့တမတော်သားတွေမဲပေးတဲ့မဲယုံတွေကိုတွားရောက်လေ့လာခွင့်ပေးမယ်လို့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့တုန်းကသဘောတူထားပါတယ်။တွားလို့မရနိုင်တဲ့နိုင်ငံတော်လုံခြုံရေးအရတချို့မတွားနိုင်တဲ့နေရာတွေကလွဲလို့မဲယုံအလုံးကိုလွတ်လပ်စွာလေ့လာခွင့်ပြုထားပါတယ်
။ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့ဒီရွေးကောက်ပွဲမှာတိုင်းဒေသလူနည်းစုနေထိုင်တဲ့ဒေသတွေနဲ့ဝေးလံခေါင်ဖျားတဲ့အရက်တွေကိုစောင့်ကြည့်သွားဖို့ရှိသလားဆိုတဲ့ VOA မြန်မာပိုင်းရဲ့မေးခွန်းကိုတော့သူကအခုလိုဆက်ပြောပါတယ်။
And the second question is definitely we will also be observing minority areas.
ပထမဆုံးအနေနဲ့ကျွန်တော်တို့အဖွဲ့တွေဟာနိုင်ငံလုံးအနှံ့ဖြန့်ကျက်ပြီးတော့ယူကော့ပွဲကိုစောင့်ကြည့်လေ့လာသွားမှာပါပြီးတော့ဝေးလံခေါင်ဖျားတဲ့ဒေသတွေကိုအွန်ဆိုက်လေ့လာသွားမှာလည်းဖြစ်ပါတယ်။ဒါဖြစ်လို့လဲဆိုတော့ကျွန်တော်တို့ဟာယူကော့ပွဲမှာအားလုံးကိုပါဝင်စောင့်ကြည့်သွားမယ်ဆိုတဲ့အခြေခံမူတစ်ခုနဲ့ပြေဝမှုလိုအပ်တာကြောင့်ဒီဒေသတွေစီကိုလည်းတရားပေါက်သွားရောက်မှာပါ
ဥရောပသမဂ္ဂရွေးကောက်ပွဲလေ့လာရေးအဖွဲ့ဟာရွေးကောက်ပွဲတစ်ခုကိုပဲလေ့လာစောင့်ကြည့်တာမဟုတ်ပဲရွေးကောက်ပွဲနဲ့ပတ်သက်တဲ့ကာလရှည်လေ့လာစောင့်ကြည့်သွားမှာလည်းဖြစ်ပါတယ်ဒါအပြင်ရွေးကောက်ပွဲနဲ့ဆိုင်တဲ့အချက်အလက်တွေကိုလည်းအသေးစိတ်စောင့်ကြည့်သွားမှာဖြစ်တယ်လို့သူကဆိုပါတယ
် Looking at the laws that govern the election Looking
ကျွန်တော်တို့ဟာရွေးကောက်ပွဲလေ့လာမှုတွေမှာအသေးစိတ်လေ့လာမှုတွေပြုလုပ်သွားမှာပါကျွန်တော်တို့တွေဟာရွေးကောက်ပွဲဆိုင်ရာဥပဒေအလုံးကိုလေ့လာသွားမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ဒေတာအဆင့်တိုင်းအဆင့်နဲ့ပြည်ထောင်စုကော်မရှင်တွေရဲ့လုံဆောင်ချက်တွေကိုလည်းစောင့်ကြည့်လေ့လာသွားမှာဖြစ်ပါတယ်ဒါပြင်နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေတတိပုဂ္ဂလအမတ်တွေရဲ့ယူကောက်ပွဲဆိုင်ရာပြောကြားချက်တွေနဲ့မီဒီယာသမားတွေရဲ့လှုပ်ဆောင်မှုအဝါဝါကိုလည်းစောင့်ကြည့်လေ့လာသွားဖို့ရှိပါတယ်။ယူကောက်ပွဲနေ့မှာမြို့နယ်ဒေသအသီးသီးမှာရှိတဲ့မဲယုံတွေရဲ့မဲပေးမှုတွေ၊မဲရည်တွက်မှုတွေနဲ့ရလက်ထုတ်ပြန်ကြေညာတာတွေအားလုံးကိုလည်းစောင့်ကြည့်လေ့လာသွားမှာဖြစ်ပါတယ်။
ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့ရွေးကောက်ပွဲကျင်းပပြီးနှစ်ရက်အကြာမှာရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့ကနအူးတွေ့ရှိချက်တွေကိုထုတ်ပြန်ကြေညာသွားမှာဖြစ်ပြီးတော့အပိသက်အစီရင်ခံစာကိုတော့နောက်လအနည်းငယ်မှာထုတ်ပြန်သွားမှာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာမှာနောက်ကျင်းပမယ့်ရွေးကောက်ပွဲတွေမှာပြည်ပြည့်စုံတဲ့ရွေးကောက်ပွဲဖြစ်ဖို့အကြံပြုချက်တွေပါဝင်မှာဖြစ်ပါတယ်။လေလာသူပေါင်း150ဦးပါဝင်မဲ့ဒီအဖွဲ့ဟာဒီရွေးကောက်ပွဲမှာဘသူနိုင်မယ်ဘသူရှုံးတယ်ဆိုတာကိုစိတ်ဝင်စားတယ်လို့တဦးတယောက်ရဲ့စိတ်ခန့်ချက်ကိုလည်းဆောင်ရွက်မှာမဟုတ်ဘူးလို့ဆိုပါတယ်ဒါအပြင်ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာဝင်ရောက်ဆက်ဖက်ခြင်းမပြုဘဲနဲ့လိလာဆောင်ချီတော်ဝယ်ရှိပါတယ်။ဒီအဖွဲ့ကနေကာလရှည်လိလာတော်မဲ့လူ30ဟာရွေးကောက်ပွဲအလွန်ဒီဇင်ဘာလကုန်ထိဆက်ရှိနေမှာလည်းဖြစ်ပါတယ်။ဥရောပသမဂ္ဂရွေးကောက်ပွဲလိလာရေးအဖွဲ့ဟာဥရောပအဖွဲ့ဝင်နိုင်ငံ28နိုင်ငံအပြင်နော်ဝေ၊ဆွစ်ဇာလန်နဲ့ကနေဒါနိုင်ငံတွေကနေလိလာသူပေါင်း150ဦးကိုမြန်မာနိုင်ငံသို့ဆေးလွတ်တော်မှာလည်းဖြစ်ပါတယ်ခင်ဗျာ။